ဖိလစ်ပိုင်ငါးဖန့်လုပ်သားတွေအနေနဲ့လာမယ့်ရက်အနည်းငယ်အတွင်းအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲကစကာဘရိုပင်လယ်ရေတိမ်ပိုင်းငါးအုပ်တွေရှိရာအရက်ကိုပြန်လည်တော်ရောက်ပြီးတော့ငါးဖန့်နိုင်ကြလိမ့်မယ်လို့မျှော်လင့်ကြောင်းဖိလစ်ပိုင်သမ္မတရော်ရီယိုဒူတာတဲကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လေးရကြသူ့ရဲ့တရုတ်နိုင်ငံခီးစဉ်တွင်ဆွေးနွေးခဲ့တယ်လို့စနေနေ့မှာအတည်ပြုပြောဆိုခဲ့ပါတယ်။ဒီခီးစဉ်ဟာသူ့အဆိုအရအမေရိကန်ပြည်ထောင်စုနဲ့ကာလကြာချီလက်တွဲပေါ်နိုင်ငံဖြစ်တဲ့ဖိလစ်ပိုင်နိုင်ငံအနေနဲ့ကုန်သွယ်ဘက်ဆက်ဆံရေးအတိတ်တခုလမ်းဖွင့်ပေးဖို့ရည်ရွယ်သွားရောက်တာဖြစ်တယ်လို့ဆိုပါတယ်။မြို့တော်ရဲ့မြောက်ဘက်မှာရှိတဲ့တက်ကူရာဂိုမြို့မှာမကြာသေးခင်ကတိုက်ခတ်ခဲ့တဲ့တိုင်ဖုန်းလီမုန်တိုင်းဘေးဒဏ်ခံခဲ့ရသူတွေကိုအကူအညီထောက်ပံ့နေပေးရင်းနဲ့မင်းကွန်းပြောဆိုရမှာနောက်ထပ်ရက်အနည်းငယ်စောင့်ကြည့်လိုက်လျင်စကာဘရော့ငါးအုပ်တရှိရာအရက်ကိုကျွန်တော်တို့ပြန်ပြီးတော့တွားကောင်းတွားနိုင်ပါလိမ့်မယ်လို့တမရဒူတာတဲကပြောဆိုလိုက်ပါတယ်ဒီလိုပြောကြားချက်ဟာတရုတ်နိုင်ငံအနေနဲ့လေးနှစ်ကြာပိတ်ဆို့ထားတဲ့ပင်လယ်ရေတိမ်ပိုင်းဒေသကိုပြန်ပြီးတော့ဖွင့်ပေးမှာဖြစ်တဲ့အကြောင်းအရေးမွေပြတ်တာခဲ့သလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိနိုင်သေးပါဘူးဆွေးနွေးခဲ့တဲ့အပေါ်သူတို့ဘက်ကအကောင့်ထဲပေါ်ဆောင်ရွက်ပေးမပေးဆိုတာမသေးကြဘူးလို့ဒူတာတဲကပြောပါတယ်။နှစ်နိုင်ငံသမ္မတတွေတွေ့ဆုံပြီးတဲ့နောက်ဖိလစ်ပိုင်ငါးဖမ်းသမားတွေကိုတောင်တရုတ်ပင်လယ်တွင်းကအငင်းပွားနေတဲ့ဒေသမှာအကန့်အသတ်နဲ့ဝင်ရောက်ငါးဖမ်းခွင့်ပြုဖို့အတွက်တရုတ်နိုင်ငံကစဉ်းစားလိမ့်မယ်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းတရုတ်ခေါင်းဆောင်ပိုင်းနဲ့နှီးဆက်တဲ့သတင်းအကြီးအမဲနှစ်ခုကရိုက်တာသတင်းဌာနကိုပြောဆိုခဲ့ပါတယ်။